မြန်မာသမ္မတဦးသိန်းစိန်ရဲ့ညွှန်ကြားချက်အရထိုင်းနိုင်ငံဆိုင်ရာမြန်မာသံတမကြီးဦးဝင်းမောင်ဟာဒီကနေ့မနက်ပိုင်းကထိုင်းဝန်ကြီးချုပ်ယုံကိုသွားပြီးတော့ဝန်ကြီးချုပ်ယုံဝန်ကြီးပနဒါဒစ်ကူနဲ့တွေ့ဆုံပြီးတော့တည်ထောင်ချခံထားတဲ့မြန်မာရွှေပြောင်းလူသမား၂ယောက်ကိစ္စကိုဆွေးနွေးခဲ့ပါတယ်။နိုင်ငံတော်ဝန်ရှိသူတွေဒီကနေ့ဆွေးနွေးကြတာနဲ့ပတ်သက်ပြီးမြန်မာသမ္မတရုံးညွှန်ကြားရေးမှူးဦးစော်ထေကဗီအိုအေမြန်မာပိုင်းကိုအခုလိုပြောပါတယ
်။သမ္မတကြီးရဲ့ message ပါ။သမ္မတကြီးရဲ့ message ကိုဟိုကျွန်တော်တို့နိုင်ငံရေးကိုပြောနိုင်ငံရေးဝန်ကြီးကလည်းထိုင်းသမ္မတကြီးကိုပြောပြီးတော့ဝန်ကြီးချုပ်စီသွားပြီးတော့ပြောခိုင်းတာ။အဲဒါနဲ့ပတ်သက်လို့နံပါတ်၁ပေါ့နော်။သမ္မတကြီးပြောတာကတော့ဒီအားနဲ့ပတ်သက်လို့ဒီလိုမျိုးပြင်ချက်ရက်ခံဆုံးချလိုက်တာနဲ့ပတ်သက်ပြီးတော့သမ္မတကြီးအနေနဲ့အာတော်တော်လေးအားသမီးရယ်ပေါ့နော်။အားသမီးရယ်နောက်ဆင်းမကောင်းလဲဖြစ်နေတယ်။အဲတော့ဒီကျွန်တော်တို့နိုင်ငံသမ္မတကြီးအနေနဲ့နိုင်ငံသမ္မတကြီးရောမြန်မာနိုင်ငံဆိုးရွားဘူးနော်ဆိုးရွားအနေနဲ့ထိုင်းနိုင်ငံရဲ့ဥပဒေထိုင်းနိုင်ငံတရားစီရင်စနစ်ကိုဇာဝင်ဆက်ဖက်တာမဟုတ်ဟုတ်ဘူးပေါ့နော်တိုးတော်လည်းပဲကျွန်တော်ဒီအမှုကိုစစ်ဝင်သွားတာစောင့်နေတဲ့မြန်မာတိုင်းနိုင်ငံလုံးကပြည်သူတွေခံစားချက်တွေအခုဖတ်ပေါ်နေပေါ့နော်နောက်တစ်ခုကကျွန်တော်တို့နိုင်ငံထိုင်းနိုင်ငံမှာပေါ့နော်စစ်ကြီးရင်းနေနိုင်ငံဆက်ဆံရေးဒီအချက်တွေကိုထောက်ထားပြီးတော့ဒီထိုင်းနိုင်ငံရဲ့ဒီအဆိုရေးပေါ့နော်တမလို့ဆိုရရဲ့အခွင့်အာဏာလုံခြုံရေးကနေပြီးတော့ဒါတွေပြန်ပြီးသုံးသပ်ပြီးဆောင်ရွက်ပေးဖို့ကျွန်တော်တို့မြန်မာနိုင်ငံသားနှစ်ယောက်ပေါ့နော်။နှစ်ယောက်ကိုကိုယ်ကြီးဆောင်ရွက်ပေးဖို့သမားကြီးရနေပြီးတော့ဝန်ကြီးချုပ်ကြီးသူ့ရဲ့သတင်းစကားကိုဖော်ထုတ်ပါတယ
်။မြန်မာသားမကြီးဦးဝင်းမောင်ဟာထိုင်းဝန်ကြီးချုပ်နဲ့တွေ့ဆုံဖို့တွားရောက်ခဲ့တာဖြစ်ပေမဲ့ထိုင်းဝန်ကြီးချုပ်ကအရေးကြီးတဲ့အစည်းအဝေးတစ်ခုတက်ရောက်နေတဲ့အတွက်ဝန်ကြီးချုပ်ရုံဝန်ကြီးနဲ့ပဲတွေ့ဆုံခဲ့တာဖြစ်တယ်လို့ဦးစော်ထေးကပြောပါတယ်။ထိုင်းတရားရုံးကအခုလိုမြန်မာနိုင်ငံသားတွေကိုတည်တံ့ချမှတ်လိုက်တာနဲ့ပတ်သက်ပြီးရန်ကုန်မြို့ကထိုင်းတန်ယုံရှေ့မှာလည်းမြန်မာနိုင်ငံသားထောင်ပေါင်းများစွာဒီကနေ့ဆန္ဒပြခဲ့ကြပါတယ်။မြန်မာနိုင်ငံကထိုင်းတန်ယုံရှေ့မှာဆန္ဒပြရတဲ့နဲ့ပတ်သက်ပြီးတော့မြန်မာရောက်ထိုင်းနိုင်ငံသားတွေအတွက်စိုးရိမ်ပူပန်မိတယ်လို့လည်းထိုင်းဝန်ကြီးဘက်ကပြောပါတယ်။အခုလိုထိုင်းဝန်ကြီးဘက်ကပြောတဲ့အပေါ်မှာတော့မြန်မာပြည်သူတွေဟာအလို့သမားနှုတ်အတွက်တရားမျှတမှုကိုတောင်းဆိုနေတာဖြစ်ပြီးတော့မြန်မာရောက်ထိုင်းနိုင်ငံသားတွေကိုဒုက္ခပေးတာမျိုးနိုင်ငံချစ်ကြည်ဆက်ဆံရေးကိုထိခိုက်စေမဲ့အလို့မျိုးတွေကိုလှုပ်ဆောင်မှာမဟုတ်ဘူးလို့မြန်မာအသံမှကြီးကပြန်ပြောခဲ့ပါတယ်။ဒီမှုနဲ့ပတ်သက်ပြီးတော့မြန်မာဆိုရဘက်ကဆက်လက်လှုပ်ဆောင်သွားမယ်အခြေအနေတွေကိုတော့ဦးစော်ထေးကအခုလိုရှင်းပြပါတယ်
။အဲသူရဲ့ဒီထိုင်းနိုင်ငံရဲ့တရားရုံးအစဉ်အဆက်ဆက်တွေကိုအောင်ကျွန်တော်တို့ကအရေးဆုံးရေးသားတွေကျွန်တော်တို့ကသုံးနိုင်ငံအောင်လုပ်မှာပါ။အဲနံပါတ်၁ပေါ့နော်။အဲတော့ဟိုကျွန်တော်တို့အနေနဲ့သူ့နိုင်ငံရဲ့အထောက်အကူအနာကိုထိုင်းနိုင်ငံရဲ့အထောက်အကူအနာကိုလေးစားတယ်။သူရဲ့လွတ်လပ်တဲ့တရားစီရင်မှုကိုကျွန်တော်တို့လေးစားတယ်။တို့တော့သူ့ဝင်အညီပေါ့ကျွန်တော်တို့ကဟိုဒီအမျက်တတဖြစ်အောင်ကျွန်တော်တို့နိုင်ငံသားတွေအပြစ်ကျင်းစင်နေဆိုတဲ့ဟာကိုတရားရုံးမှာအယူခံရုံးအဆက်ဆက်မှာသတိကြဖို့ရအောင်အခုကျွန်တော်တို့ထိုင်းရှိနေတဲ့ကောင်စီနဲ့ဆွေးနွေးပြီးတော့ကျွန်တော်တို့အကောင်းဆုံးဖြစ်အောင်လုပ်မှာဒါတစ်ပိုင်းပဲပြီးရင်ကျွန်တော်တို့အဆက်ဆက်ပေါ့မှာပါဟောအဲ့ဒါနဲ့ပတ်သက်လို့နောက်ဒီအခုလက်ရှိကျွန်တော်တို့အဲ့ကျန်တဲ့နိုင်ငံတော်အစိုးရအနေနဲ့ပေါ့နော်။နောက်တမလို့ပါဝင်ဘယ်လိုလုပ်ကြမလဲဆိုတော့ကျွန်တော်တို့ကိုလူကြီးတွေဆွေးနွေးနေရရှိပါတယ်။ဒါတွေကတော့ကျွန်တော်တို့အစိုးရအနေနဲ့တက်နိုင်ဆုံးကြည့်ရောက်ဆုံးပေါ့နော်။လုံနိုင်သမျှသူ့လူရသမျှမိန်းကတော့တောင်းပြီးတော့ကျွန်တော်တို့နှစ်နိုင်ငံဆက်ဆံရေးကိုတော့ကျွန်တော်တို့ကမရှိကြရအောင်စဉ်းစားပြီးတော့ဆောင်ရွက်သွားဖို့ရည်မှန်းထားပါတယ်။ဒါကတော့လောလောဆယ်နေတာပါ။
ထိုင်းမြန်မာနိုင်ငံဆက်ဆံရေးအခြေအနေနဲ့ပတ်သက်ပြီးတော့လည်းသူကအခုလိုဆက်ပြောပါတယ်
။ကျွန်တော်ကနေကြတော့ကျွန်တော်တို့မရှိသေးပါဘူး။ဟောကျွန်တော်တို့ရဲ့ကုတ်ကောဆက်တာမပြီးသေးပါဘူး။မပြီးသေးဘူးဆိုတော့ဟိုတရားရုံးအဆင့်ဆင့်ကျွန်တော်တို့အကြံပေးသွားဖို့ရှိတယ်။ဟုတ်ကဲ့။နောက်ကျွန်တော်တို့တန်တမာနီလန်းရကျွန်တော်တို့ဟိုဆက်သွယ်နေနိုင်ဆောင်ရွက်ခဲ့တဲ့အရင်အတိတ်ကာလမှာလည်းမြန်မာထိုင်းနိုင်ငံဒီလိုဆိုးရွားခြင်းပေါ့နော်။စစ်ကြီးရင်းနှီးမှုဆက်သွယ်ရေးကိုအခြေခံပြီးတော့နောက်ဦးနဲ့ဆက်ပြီးနိုင်ဆောင်ရွက်ခဲ့တဲ့ကျန်လာရရှိတယ်။ဒါတွေကိုလည်းကျွန်တော်တို့လုပ်သွားမှာပါ။ဒီလိုသာကလက်ရှိချိန်မှာဒီကျွန်တော်တို့ဒီထိုင်းနိုင်ငံမှာဆက်ဆံရေးအခြေအကျအကြောင်းရှိပါ။ဟုတ်။
ထိုင်းနိုင်ငံအပန်းဖြေနေရာတစ်ခုဖြစ်တဲ့လေကျွန်းမှာဗြိတိန်နိုင်ငံသားကဘာလက်ခီးတဲ့နှုတ်ကိုပြီးခဲ့တဲ့နှစ်ကတတ်ခဲ့တယ်ဆိုပြီးတော့အသက်12နှစ်အရွယ်ဖြစ်ကြတဲ့မောင်ဝင်းစော်နဲ့မောင်ဇော်လင်းထွန်းတို့ကိုမနေ့ကပဲထိုင်းတရားရုံးကတည်ထောင်ချမှတ်လိုက်တာဖြစ်ပါတယ်။တည်ထောင်ချမှတ်ခဲ့တဲ့အပေါ်မှာယူကန်ဝင်သွားမယ်လို့သူတို့နှုတ်ရဲ့ရှင်းနေကြီးကပြောထားပါတယ်ခင်ဗျာ။